အစိုးရနဲ့တိုင်းသားလက်နက်ကိုင်အဖွဲ့တွေရဲ့ဒီတစ်ကြိမ်ဆွေးနွေးပွဲမှာတနိုင်ငံလုံးအပြစ်ခတ်ရက်စဲရေးလက်မှတ်ရေးထိုးနိုင်ဖို့အတွက်နှစ်ဖက်ကြံရှိတဲ့အချက်တွေကိုဆက်လက်ဆွေးနွေးကြတာဖြစ်ပါတယ်။ပြည်ထောင်စုဝန်ကြီးဦးအောင်မင်းက KIO ဌာနချုပ်လိုင်စာကိုတက်မတော်ကလက်နက်ကြီးနဲ့ပြစ်ခတ်တဲ့ကိစ္စအပါအဝင်ကချင်နဲ့ရှမ်းပြည်နယ်ဘက်မှာတိုက်ပွဲတွေဆက်ဖြစ်နေတာကိုကြည့်ရင်နှစ်ဖက်တပ်တွေကိုစောင့်ကြည့်ရမယ့်အဖွဲ့လိုအပ်နေကြောင်းထည့်သွင်းပြောခဲ့ပါတယ်
။ပြီးခဲ့တဲ့ဒီမှာကဖြစ်ပေါ်ခဲ့တဲ့လိုင်စာကိုပြန်ကြောင်းတာဖြစ်စဉ်ပါဘူး။ကျင်းပြင်းရဲ့ဆက်ကောက်ဒီတာကဒီကိုတက်ခဲ့မှုတွေကိုကြည့်ရင်ဒီတိကားဒီမှာတိကတ်ရစရီခိုင်မအောင်လက်ခံရတဲ့ဆိုတဲ့အချက်ကိုကြည့်ရမှာပေါ့တိကတ်ရစရီခိုင်မအောင်ဆိုရင်တိကတ်တက်ခဲ့မှုရစရီနဲ့ဒီတက်ကူတော့ဒီလိုညံ့လို့ပါနှစ်ဖက်တိုင်းကလည်းစီကံဒီတိကတ်ချက်တက်မှာသူဖောက်မှုတွေကိုဖြစ်လာရင်စောင့်ကြည့်ကြည့်ချက်စစ်နိုင်ရဲ့ကုသစောင့်ကြည့်ကောဒီဒီဒီတက်ပြနိုင်လို့ပါ
ဒါအပြင်ဝင်ကြီးဦးအောင်မင်းကနှစ်ဖက်စတင်ဆွေးနွေးခဲ့တော့ကအချက်ပေါင်း121ချက်ကိုဆွေးနွေးခဲ့ရမှာအခုဆိုရင်60ရာခိုင်နှုန်းကျော်လောက်အောင်မြင်မှုရှိနေကြောင်းလည်းပြောပါရယ်လက်ရှိအရေးကြီးနေတဲ့အချက်နှစ်ချက်ကတနိုင်ငံလုံးအပြစ်ခတ်ရစဲရေးနဲ့နိုင်ငံရေးဆွေးနွေးပွဲတွေကိုဖြစ်လာရေးကိုဥတီထားမှာဖြစ်ကြောင်းလည်းပြောပါရယ်အခုဆိုရင် Federal ပြည်ထောင်စုတိဆောက်ရေးဆိုတဲ့ဟောဟာရကိုလည်းအတိအမှတ်ပြုထားပြီးဖြစ်တယ်လို့အနာဂတ်မှာဒီမိုကရေစီနဲ့ Federal ပြည်ထောင်စုစနစ်တို့ကိုအခြေခံပြီးတိဆောက်သွားဖို့မူကျမ်းမှာသဘောတူထားတာဟာတမိုင်းအချိုးကွေဖြစ်ကြောင်းလည်းပြောပါရယ်ဒီတစ်ကြိမ်ဆွေးနွေးပွဲကိုတိုင်းသာလက်နက်ကိုင်ဘက်က KIA ဒုတိယစစ်ဦးစီးချုပ်ဗိုလ်ချုပ်ခွန်မော်နဲ့မွန်ပြည်သစ်ပါတီကနိုင်ဟန်သားတို့တက်ထာမတွေ့ရပါဘူးတိုင်းသာတွေရဲ့အဖွဲ့ခေါင်းဆောင်ဖြစ်တက်ရောက်ခဲ့တဲ့ KNU ကရင်အမျိုးသားအစည်းအရုံးကဖက်ဒိုကွယ်ထူးဝင်းကငြိမ်းချမ်းရေးဆွေးနွေးပွဲတွေယာယီရပ်တန့်တဲ့အပေါ်သတင်းမီဒီယာတွေနဲ့ပြည်သူတွေကြားမှာငြိမ်းချမ်းရေးဆွေးနွေးပွဲတွေမဖြစ်လာတော့ဘူးဆိုပြီးစိုးရိမ်ပူပန်မှုတွေရှိကြောင်းပြောပါရယ်ဒါအပြင်တက်မတော်ကလိုင်းစာကိုလက်နက်ကြီးနဲ့ပြစ်ခတ်ခဲ့တာကြောင့်ယုံကြည်မှုတွေပုံပဲ့သွားရတယ်လို့လည်းထည့်သွင်းပြောခဲ့ပါတယ်
။အပြစ်ခတ်ရစေဒီနယ်မှုရဆန်းတော်ပြီလား။ရတပ်ရေးရှိစေဘုသူနယ်ဘုရဆက်ပြီးသူ့တို့တို့ရိုးရိုးပြောဆိုမှုတွေကိုပေါ်ပေါ်ကတော့ကျွန်တော်တို့အားလုံးကြည့်ကြည့်ပါတယ်။ဒီလိုပြစ်ဆိုမှုတွေမျိုးမျိုးပြုလုပ်နိုင်သေးတဲ့အခြေအနေမှာလည်းစီအေနိုင်ငံရေးအရာညှိပွားဖို့ရဲ့ပြည်စရမြတ်ဥပမာလေမလဆက်ကိုရဲ့ဗဇမဖြစ်ဘောကရဖြစ်ဖြစ်ဒီကလည်းဒီကလည်းမှာတဲ့ဆိုတဲ့ပေါ်ပြလာတဲ့ပြလို့ဘုန်းကြီးကြီးပြောပြရေးစားရတာအဲ့မှာပြောလာရတယ်ဒီကဲဂျာမားနိုင်ငံရေးရဲ့ဂျီဘူးကြီးဟောင်းတဲ့အခုကစရတဲ့အဖြစ်ကိုအမှန်ကြည့်လို့ရတယ်ဒါရော NCCT ရနေ NCA မှတ်ချက်ကိုတော့ရေးစီလို့ဒီပေါ်ပေါ်လာတဲ့နာဒီနေ့တည်းဒီကျော်တော့လည်းကိုကျိုးစားကြပြီးနောက်တော့ခုချက်ချောပတ်တယ်လို့ရှိစီတယ်တပြိုင်တည်းနဲ့ပေါ်ရင်းရှိတဲ့ရောက်တဲ့အတင်းနဲ့ဆွေးနွေးတဲ့ဆက်တဲ့မှာပဲဒီလိုက်စားတော့ဖြစ်ပြည်ုံအမှန်မှကြုံတွေ့ရအောင်ဒီအဖြစ်ပြည်ုံပတ်သက်တဲ့သက်ဆိုင်ရာဖွဲ့စည်းပုံစံတွေအားလုံးပါဝင်တဲ့ရမယ်နဲ့ဒီနေ့ပြေရှားပြီးအစီအစဉ်ကိုပုံလေးကနေတော့ပြုလုပ်တဲ့ဆက်စပ်ရည်နဲ့တိုက်ပြီးကြောင်းပြီး
ညနေပိုင်းအစည်းအဝေးမှာတိုင်းရင်းသားလက်နက်ကိုင်အဖွဲ့ထဲမှာပါဝင်တဲ့ဒေါက်တာစလိုင်းလှံမုံစာခေါင်ကလာမယ့်9ကြိမ်မြောက်တွေးဆောင်ဆွေးနွေးပွဲကစပြီးနိုင်ငံတကာကအဖွဲ့အစည်းတွေကိုအသီးသက်သေအဖြစ်ဖိတ်ခေါ်ဖို့ရှိတယ်လို့လည်းပြောပါရယ်
။နောက်နောက်ကျွန်တော်တို့တကယ်ဆွေးနွေးပွဲကြီးမှာလက်မှတ်ထိုးဖို့တင်မဟုတ်ဘဲနဲ့ခုလိုဆွေးနွေးပွဲမျိုးမှာပေါ့နော်ကျွန်တော်တို့တိသက်သေတွေပါဝင်ပတ်သက်ပြီးတော့တည့်ရောက်စေချင်ပါတယ်။ခုကတော့လုပ်ငန်းသဘောဆွေးနွေးပွဲဖြစ်နေတဲ့အတွက်ပြဿနာမရှိဘူးဒီတိုင်းလို့လုပ်ရတယ်။ဒါပေမဲ့လာမယ့်ပွဲကနေစပြီးတော့ NCCT နဲ့ UPWC စီဝေးတိုင်းမှာကျွန်တော်တို့နိုင်ငံတကာတိသက်သေတွေပါဝင်တည့်ရောက်စေချင်တဲ့ဆိုတဲ့စုကိုကျွန်တော်တို့တင်ပြသွားမှာဖြစ်ပါတယ
်။ဆွေးနွေးပွဲကိုမနေ့ပြန်မှာဆက်လက်ကျင်းပသွားဖို့ရှိပြီးနှစ်ဖက်တိုးတက်မှုကိုသတင်းထုတ်ပြန်မှုရှိတယ်လို့လည်းသိရပါပါခင်ဗျာ။